အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ဇူလိုင်လ25ရက်နေ့မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကိုအင်ပြူရာမှာလက်ခံတွေ့ဆုံမှုရှိပြီးဂါဇာကအစ္စရေးရဲ့ဟာမတ်စစ်ပွဲကိစ္စကိုဦးစားပေးဆွေးနွေးသွားမယ်လို့မျှော်လင့်ရပါတယ်။တွေ့ဆုံမှုအတွင်းအစ္စရေးရဲ့လုံခြုံရေးအတွက်အမေရိကန်ကမဆုံးမနစ်ထောက်ခံပေးသွားမယ်ဆိုတာကိုသမ္မတဘိုင်ဒန်ကထားလောင်းပြောကြားဖို့ရှိကြောင်းအင်ပြူတော်အကြီးအကဲအရာရှိတဦးကသတင်းတောက်တွေကိုမနေ့ဗုဒ္ဓနေ့ကပြောကြားခဲ့ပါတယ်။တွေ့ဆုံမှုအတွင်းအစ္စရေးကိုချင်းချောက်အန္တရာယ်ပြုနေတဲ့အရှေ့လက်ပိုင်းဒေသမှာအီရန်ကကြောရောနောက်ခံပေးထားတဲ့ဟာမတ်လေဗနွန်အခြေစိုက်ဟက်ဇ်ဘူလာနဲ့ယီမန်နိုင်ငံကဟူသီအဖွဲ့တွေကိစ္စကိုလည်းဆွေးနွေးကြဖို့ရှိတယ်လို့ဆိုပါတယ်။ဂါဇာကိုဆန္ဒမှုဆိုင်ရာအကူအညီတွေပေးရေးကိစ္စအပါအဝင်ဂါဇာမှာပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆန့်ပြီးဟာမတ်တို့ဖမ်းဆီးထားတဲ့တစားကန်တွေပြန်လွတ်ပေးရေးအစ္စရေးတို့ထိန်းသိမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေပြန်လွတ်ပေးရေးစတဲ့ကိစ္စတို့ပါဝင်တဲ့အပြစ်ခတ်ရပ်ဆဲရေးသဘောတူညီမှုရရှိရေးကိစ္စတွေကိုလည်းခေါင်းဆောင်တို့ဆွေးနွေးကြဖို့ရှိတယ်လို့ဆိုပါတယ်။အစ္စရေးနဲ့ဟာမတ်အဖွဲ့တို့ရဲ့အပြိုင်အဆိုင်တောင်းဆိုမှုတွေကြားကအပြစ်ခတ်ရပ်ဆဲရေးသဘောတူညီရနိုင်ဖို့အမေရိကန်ကအီဂျစ်ကာတာနိုင်ငံတို့နဲ့အတူလက်အတန်ကြာကြားဝင်ဆွေးနွေးပေးနေတာဖြစ်ပါတယ်ခင်ဗျာ။